တော်ရရှင်များရှင်ဩစတြေးလျနိုင်ငံမှာအခြေချနေထိုင်ခြင်းလမ်းညွန်အစီအစဉ်အရဒီကနေ့မှာတော့ဘန်တွေမှာပတ်စံချိဖို့ဘယ်လိုလျှောက်ထားနိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ကြီးပနိုင်ငံကနေဩစတြေးလျနိုင်ငံမှာအခြေချနေထိုင်ဖို့ဆိုတာလွယ်ကူတဲ့အရာမဟုတ်ပဲမတူညီတဲ့ရိုးရာယဉ်ကျေးမှုတွေစိန်ခေါ်မှုအသစ်တွေအခက်အခဲတွေကိုကြော်ဖြတ်ပြီးတော့ဘဝအသစ်ကိုစတင်ကြရတာဖြစ်ပါတယ်။ဘဝအသက်ကိုတီးထောင်တဲ့အခါနေစရာအိမ်တွေ၊သွားလာစရာကားတွေနဲ့လှုပ်စရာအလုပ်ရှိအောင်စီးပွားရေးထူထောင်ရတာမျိုးတွေလည်းလှုပ်ဆောင်ရမှာဖြစ်ပါတယ်။အဲ့ဒီလိုလှုပ်တဲ့အခါဘန်စီကနေငွေတွေချိဖို့လိုအပ်လာနိုင်ပါတယ်။အဲ့ဒီတော့ဩစတြေးလျနိုင်ငံမှာလာရောက်အခြေချနေထိုင်သူတွေကိုဘန်ကချင်းငွေတွေကိုဘယ်လိုချပေးသလဲဆိုတာကို Wolfgang Müller ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။ပြည်ပနိုင်ငံကနေဩစတြေးလျနိုင်ငံကိုရောက်လာခါစလူတွေရဲ့ငွေရေးကြေးရေးအခြေအနေနဲ့ credit အခြေအနေဘယ်လိုရှိသလဲဆိုတာကိုသိရဖို့ခက်ခဲတဲ့အတွက်တချို့ငွေချီးတဲ့လူတွေကလူအသစ်တွေကိုငွေချီးဖို့ဝန်လေးတာတွေဒါမှမဟုတ်ချီးချင်တဲ့ပမာဏကိုမပေးရဲပဲ short ပေးတာမျိုးတွေကိုသာလှုံ့ဆော်လေးရှိတယ်လို့အာဖရိကတိုက်ကနေလွန်ခဲ့တဲ့15နှစ်တုန်းကဩစတြေးလျနိုင်ငံမှာနေထိုင်သူလက်ဖြစ် Melbourne မြို့မှာအိမ်ဝယ်ဖို့အတွက်ငွေချီးဝန်ဆောင်မှုပေးတဲ့ပွဲစားလည်းဖြစ်တဲ့မာတင်မူရိုက်စီကပြောပြပါတယ
် Ideally you want to have a good credit history so traditionally you have not had any defaults listed against you for example you have not paid your mobile phone bill so what that means is you have a bad mark against your name however that should not be the end of life because we know there are lenders out there who will consider some of these cases
credit အကြွေးမှာနာမည်ပြည့်မရှိရင်အကောင်ဆုံးပါပဲပုံမှန်အဖြစ်တော့ကိုယ့်ရဲ့ငွေချေးမဲ့တမိုင်းကြောင်းမှာနာမည်မပြည့်ဖို့လိုပါတယ်ဥပမာကိုကဖုန်းဘေးကိုပုံမှန်မဆောင်ဘူးဆိုရင်အဲ့ဒီလိုပြည့်ကွက်မှုတမိုင်းကကြန့်ခဲ့မှာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုဖြစ်ခဲ့ဖူးရင်တော့ငွေတွေဆက်ချီးနိုင်တဲ့နည်းတွေရှိပါတယ်တချို့ငွေချီးစားတဲ့လူတွေဟာ credit တမိုင်းကောင်းမကောင်းတစ်ခုတည်းကိုမကြည့်ပဲအဲ့ဒီတော့ကဒီလူကဘာကြောင့် bill ကိုပုံမှန်မဆောင်ခဲ့တယ်လဲဆိုတော့အကြောင်းအရာတစ်ခုချင်းစီကိုခွဲခြားကြည့်ပြီးတော့ငွေပေးချီးတဲ့လူတွေလည်းရှိတယ်လို့ပြောပြခဲ့ပါတယ်။ငွေချီးချင်တဲ့လူတွေအနေနဲ့အနည်းဆုံးအသက်18နှစ်ရှိရမှာဖြစ်ပြီးတနည်းနည်းအားဖြင့်တော့ဝင်ငွေရှိသူဖြစ်ရပါမယ်။သူတို့ချီးထားတဲ့ငွေကိုပုံမှန်ပြန်ဆနိုင်မဲ့ဝင်ငွေတွေတော့ရှိဖို့လိုအပ်တယ်လို့မာတင်မူရိုက်တီကပြောပါတယ
်။ Most banks favorably look at Centrelink benefits. However, not all Centrelink benefits qualify. New Start, for example, is not considered as income to support a loan application. But benefits such as family tax benefits, parenting payments, those will count towards your income.
ဘန်အများစုကတော့ Centrelink ကနေဝင်ငွေတွေရမရဆိုတာကိုလည်းကြည့်လေရှိပါတယ်. Centrelink စီကနေရတဲ့ငွေမှန်သမျှကိုဝင်ငွေလို့ထက်သွက်တာမဟုတ်ပါဘူး. ဥပမာ New Start allowance ကိုဝင်ငွေအဖြစ်ထည့်စင်စားလိမရှိပါဘူး။ဒါပေမဲ့မိသားစုနဲ့သက်ဆိုင်တဲ့ထောက်ပံ့ကြေးတွေမိဘနဲ့သက်ဆိုင်တဲ့ထောက်ပံ့ကြေးတွေကိုတော့ဝင်ငွေအဖြစ်ထည့်သွက်ပြီးတော့အဲ့ဒီလိုဝင်ငွေတွေအားလုံးကိုကြည့်ပြီးဘယ်လောက်အထိပတ်စံချေးသင့်မသင့်ဘဏ်ကဆုံးဖြတ်တာဖြစ်ပါတယ်။ဘဏ်တွေကတော့ဩစတြေးလျနိုင်ငံသားမဟုတ်ရင်တော့အမြဲတမ်းနေထိုင်ခွင့်ရရှိသူတွေနဲ့ဝင်ငွေတမျိုးမျိုးရှိသူတွေဖြစ်မှသာငွေချေးငှားလိရှိပါတယ်။ဒါပေမဲ့တခါတလေအဲ့ဒီအချက်တွေပြည့်စုံစရာမလိုပဲငွေချီးတာမျိုးတွေလည်းရှိတယ်လို့မာတင်မူရိုက်တီကပြောပါတယ
် Most banks require you to be an Australian permanent resident as a minimum for a home loan or a personal loan. However, I have had experience with getting students and other people on temporary visas getting a car loan.
ဘဏ်အများစုကအိမ်အတွက်ချီးငွေနဲ့ personal loan အတွက်ငွေချီးမဲ့လူဟာ Australia နိုင်ငံမှာအနည်းဆုံးတော့အမြဲတမ်းနေထိုင်ခွင့်ရှိသူဖြစ်ရမယ်လို့သတ်မှတ်ထားပေမဲ့ကျောင်းသားတချို့နဲ့ယာယီဗီဇာနဲ့ဩစတြေးလျနိုင်ငံမှာနေထိုင်နေတဲ့လူတချို့ကားဝယ်ဖို့အတွက်ငွေတွေချီးငှားနိုင်တာကိုတွေ့ပူတယ်လို့ပြောပြခဲ့ပါတယ်။တချို့လူတွေကဩစတြေးလျနိုင်ငံမှာကျင်းရဖက်ဗီဇာ၊ပတ်တနာဗီဇာနဲ့နေထိုင်တာတော့ငွေတွေချီးငှားလို့ရတယ်ဆိုတာကိုတွေ့ပူတယ်လို့လည်းသူကအခုလိုဆက်ပြောပြပါတယ
်။We look at people, for example, on partnered visas, you know, are married to an Australian citizen or an Australian permanent resident. They themselves are not, you know, permanent residents yet. They're on temporary visas.
Let us also ban regard Australia nengandu dhamma mho ဩစတြေးလျနိုင်ငံသားတဦးဦးနဲ့ပေါင်းတင်ပြီးပါတနာဗီဇာနဲ့နေထိုင်သူတွေဒါမှမဟုတ်ယာယီဗီဇာနဲ့နေထိုင်သူတွေကိုဗန်တချို့ကအိမ်ဝယ်ဖို့အတွက်ချင်းငွေတွေထုတ်ပေးတာမျိုးတွေရှိတယ်လို့ပြောပြသွားတာဖြစ်ပါတယ်။ပတ်စံချီးတဲ့အခါမှာဖောင်ဖြစ်တက်ဖို့လိုအပ်ရုံသာမကငွေချီးတဲ့အခါလက်မထိုးရတဲ့စာချုပ်တွေအကြောင်းသိရတယ်လို့အကျွေးတွေပုံမှန်ပြန်ဆက်နိုင်အောင်ငွေကြေးတွေကိုစီမံတက်ဖို့လည်းလိုအပ်တယ်လို့အင်္ဂလိပ်ခဲကငွေရေးကြေးရေးဆိုင်ရာအကြံပေးသူတွေရဲ့မန်နေဂျာ Theresa Clark ကပြောပြပါဗျ
။ Anglicare has lots of services that are available to anyone in the community, so migrants and refugees are very welcome to come along and be supported by any of our Anglicare services. We also provide microfinance. They're no interest and low interest loans. They're available to people on low incomes.
Anglicare မှာဝန်ဆောင်မှုအမျိုးမျိုးရှိပြီးတော့လူမှုအတိုင်းဝိုင်းအတွင်းကဘသူကိုမဆိုအခမဲ့ဝန်ဆောင်မှုပေးပါတယ်။အဲ့ဒီတော့ပြည်ပကနေရှစ်ပြောင်းနေထိုင်သူတွေ၊ဒါမှမဟုတ်ဒုက္ခသည်အဖြစ်ရောက်လာသူတွေကိုလည်းအင်္ဂလိပ်ခဲကကြိုဆိုလေးရှိပြီးလိုအပ်တဲ့အကူအညီကိုလည်းပေးနေတာဖြစ်ပါတယ်။ဒါ့အပြင်အသေးစားငွေပေးချေတဲ့ဝန်ဆောင်မှုတွေလည်းရှိပြီးတော့အများအပြားအတိုးနှုန်းပေးစရာမလိုတာတွေ၊ဒါမှမဟုတ်အတိုးနှုန်းသက်သာစွာနဲ့ငွေချင်းကားတာမျိုးတွေလုပ်တယ်လို့ဆိုပါတယ်။ဝင်ငွေနဲတဲ့လူတွေကိုငွေပေးချီးတာဖြစ်ပါတယ်။အဲ့ဒီတော့ပြည်ပကနေရွှေ့ပြောင်းလာသူတွေနဲ့ဒုက္ခသည်တွေအနေနဲ့အဲ့ဒီဝန်ဆောင်မှုတွေကိုလည်းရရှိနိုင်တယ်လို့ရှင်းပြခဲ့ပါတယ်။ရောက်ခါစားလူတွေကိုအခြေချပေးတဲ့ Melbourne မြို့က AMES အဖွဲ့ကတော့1950ပြည့်နှစ်ကတည်းကရောက်လာတဲ့လူအသစ်တွေကိုကူညီပံ့ပိုးမှုတွေလှုပ်လာခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ AMES အနေနဲ့အင်္ဂလိပ်စာသင်တန်းတွေပို့ချသလိုလုပ်ငန်းခွင်ဝင်နိုင်ဖို့အင်္ဂလိပ်စာတွေနဲ့ငွေကြေးစီမံတက်အောင်သင်ပေးတာမျိုးတွေလည်းလှုပ်ဆောင်ပေးပါတယ်။ကြည်ပကနေရွှေ့ပြောင်းလာတဲ့လူတွေအနေနဲ့ကိုယ်ပိုင်အသေးစားစီးပွားရေးလုပ်ငန်းတွေတည်ထောင်ခြင်းရင် AMES အနေနဲ့ငွေကြေးအနည်းငယ်ချေငားတာမျိုးတွေလည်းလှုပ်ဆောင်ပေးတာရှိတယ်လို့မန်နေဂျာတူဦးဖြစ်တဲ့ Laurie Noel ကပြောပြပါတယ်
။ We have relationships with not-for-profit agencies that provide advice and in some cases microfinance or you know small loans to refugees and migrants who want to start their own businesses we've seen a lot of success in
ကျွန်တော်တို့ဟာအကျိုးများမယူပဲဝန်ဆောင်မှုပေးတဲ့ agency တွေနဲ့အခြေဆက်ရှိပါတယ်အဲ့ဒီ agency တွေကအသေးစားငွေချေးဖို့အကြောင်းတွေအပြင်ရွှေ့ပြောင်းလာသူတွေနဲ့ဒုက္ခသည်တွေစီးပွားရေးလုပ်ခြင်းရင်ငွေပေးချတဲ့ဝန်ဆောင်မှုပေးတာမျိုးတွေဖြစ်ပါတယ်အဲ့ဒီလိုဝန်ဆောင်မှုတွေကြောင့်ဒီနှစ်တွေအတွင်းမဲဘန်မျိုးမှာအောင်မြင်သွားတဲ့လူတွေအများကြီးရှိပါတယ်။ဒုက္ခသည်အဖြစ်လွန်ခဲ့တဲ့9နှစ်ကရောက်လာပြီးတော့အခုဆိုရင်ကိုယ်ပိုင်အသေးစားစီးပွားရေးလုပ်ငန်းလုပ်နေတဲ့လူပေါင်းက100ကျော်ရှိသွားပြီလို့လည်းရှင်းပြသွားခဲ့ပါတယ်။ AMES အနေနဲ့ဝင်ငွေနဲတဲ့လူတွေကိုငွေပေးချီးတယ်ဆိုပေမဲ့လူတွေကိုအကျွေးယူစေချင်တဲ့စိတ်မရှိဘဲဘဝအသစ်ကိုအကျွေးတွေနဲ့မဆစေချင်ဘူးလို့လည်း Laurie Noel ကပြောပါတယ်။
We're not in the business of encouraging people to take out loans. So it's something that where we encourage them to get the best advice they can. You know, we're not a financial broking institution. We're not financial advisors.
ကျွန်တော်တို့ကလူတွေကိုပိုင်စီးပွားရေးလုပ်ငန်းလုပ်ဖို့ငွေလာချေးကြပါလို့တိုက်တွန်းတဲ့လုပ်ငန်းကိုလုပ်နေတာမဟုတ်ပါဘူး။အကောင်းဆုံးအကြံဉာဏ်တွေရရှိအောင်လုပ်ပေးတာဖြစ်ပါတယ်။ကျွန်တော်တို့ဟာငွေရေးကြေးရေးအဖွဲ့အစည်းမဟုတ်သလိုငွေရေးကြေးရေးနဲ့ပတ်သက်ပြီးအကြံပေးတဲ့အဖွဲ့လည်းမဟုတ်တဲ့အတွက်ပြောင်းရွှေ့နေထိုင်လာတဲ့လူတွေဒါမှမဟုတ်ဒုက္ခသည်အဖြစ်ရောက်လာတဲ့လူတွေငွေချီးချင်ရင်အသေးအချာစစ်စစ်ဆောင်ရွက်လေးရှိတယ်လို့ရှင်းပြခဲ့ပါတယ်။အဲဒီလိုပြောဆိုမှုကိုအင်္ဂလိပ်ခဲက Theresa Clark ကလည်းသဘောတူပါတယ်။ကြီးပကနေရှေ့ပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်အဖြစ်ရောက်လာတဲ့လူတွေကိုအကျွေးထဲမှာမနှစ်စေချင်ပေမဲ့လေဝင်ငွေတွေရှိရသားနဲ့သူများတွေလိုဘန်တွေမှာငွေချီးလို့မရတာတွေဒါမှမဟုတ်သူတို့အပေါ်လိန်စားနိုင်တဲ့ငွေချီးပေးသူတွေနဲ့မတွေ့စေချင်လို့ပဲဝင်ငွေနဲတဲ့လူတွေအပေါ်အင်္ဂလိပ်ခဲကချေးငွေတွေချပေးတဲ့ဝန်ဆောင်မှုကိုလုပ်ရတာလို့ရှင်းပြခဲ့ပါတယ
် The microfinance products that we offer are designed to fill that gap So historically what has been your loan sharks who have given credit to people on low incomes and then charge really high interest rates and penalties when people don't make the repayments
အသေးစားငွေချီးတဲ့ဝန်ဆောင်မှုကတော့ဝင်ငွေနဲတဲ့လူတွေလဲထိန်ချမ်းမခံရအောင်ရည်ရွယ်ပြီးတော့လုံဆောင်ချင်တာဖြစ်ပါတယ်ဒ တချို့ငွေချိတဲ့လူတွေကဝင်ငွေနှဲတဲ့လူတွေကိုငွေတွေပေးချပေမဲ့အတိုးနှုံအများကြီးတောင်းတာတွေဒါမှမဟုတ်ပုံမှန်အကျွေးမဆနိုင်တော့ဘူးဆိုရင်လည်းမတန်တဆ penalty ကျေးတောင်းတာမျိုးတွေလုပ်တဲ့လူတွေရှိပါတယ်။ဒါကြောင့်အဲ့ဒီလိုမျိုးမဖြစ်ရအောင်အင်္ဂလိပ်ခဲအနေနဲ့အတိုးနှုံတက်တာစွာငွေချိတာတွေလုပ်တာဖြစ်ပြီးငွေချိတော့မယ်ဆိုရင်လည်းပြန်ဆနိုင်တဲ့အနေအထားရှိမှငွေတွေကိုစီမံခန့်ခွဲနိုင်မဲ့အခြေအနေရှိမှပဲချေးငားတာဖြစ်တယ်လို့ရှင်းပြသွားတဲ့အကြောင်းတင်ပြလိုက်ရပါတယ်ရှင်။ကျမကမူလှိုင်းသိမ့်ပါ။